ရုရှားရဲ့နာဇီတော်လှန်ရေးအောင်ပွဲအခမ်းအနားမတိုင်ခင်ယူကရိန်းမှာထိုးစစ်ပိုပြင်းလာနိုင်တာပြင်ဆင်ထားဖို့တတိပေးမှုတွေရှိနေပါတယ်။ရှေ့ဘက်တနင်္လာနေ့ကြာရောက်မဲ့နာဇီဂျာမနီပေါ်ရုရှားအောင်ပွဲခံခဲ့မှု89နှစ်မြောက်အခမ်းအနားမှာသမ္မတဗလာဒီမာပူတင်မေကွန်းပြောဖို့ရှိနေချိန်ဒီစနေတနင်္ဂနွေအားလျက်ထဲအခုလိုတိုက်ပွဲပြင်းလာမှာစိုးရိမ်ပြီးယူကရိန်းရာရှိတွေကတတိပေးနေတာပါ။ရုရှားနိုင်ငံတဝန်းလုံးလေးရှိတဲ့ဒီစည်ရေးပြအခမ်းအနားမှာသမ္မတပူတင်အနေနဲ့ယူကရိန်းကိုလက်နက်အပြည့်ထောက်ပံ့ပေးနေတဲ့အနောက်နိုင်ငံတွေကိုဝန်ရံမခံဖို့နောက်ဆုံးသတိပေးစကားပါနိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့ရုရှားဘက်ကနောက်ဆုံးမှနျူကလ িয়ার လက်နက်သုံးလာမှအနောက်နိုင်ငံတွေဘက်ကစိုးရိမ်မှုတချို့ရှိနေချိန်မှာရုရှားနိုင်ငံသားဝင်ကြီးပြောခွင့်ရကတော့အခုလိုသုံးဖို့မရှိပါဘူးလို့မနေ့ကပဲထုတ်ပြောခဲ့ပါတယ်။ရုရှားနိုင်ငံသားပြောခွင့်ရအเล็กဆေးဇီယဆက်ကနျူကလ িয়ার စစ်ပွဲဖြစ်လာရင်ဘယ်သူမှနိုင်မှာမဟုတ်ဘူးဆိုတဲ့အခြေခံစည်းမျဉ်းကိုအခိုင်အမာစုပ်ကိုင်ထားတာမျိုးထုတ်သုံးမှာမဟုတ်ပါဘူးလို့ခရီးပေးခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကာကီဗ်ကိုရုရှားဘက်ကဘုံကျဲတိုက်ခတ်မှုတွေဆက်လုပ်နေပြီးယူကရိန်းရှေ့ပိုင်းတခြားနေရာတွေကိုလည်းသွေးတိုးဆက်နေတယ်လို့ယူကရိန်းစစ်တပ်ကဒီနေ့ထုတ်ပြန်ထားပါတယ်ခင်ဗျ။